တော်စမအောင်ဒီ UI နဲ့စက်တော်မြေဆန္ဒကံပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဒါလည်းကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီမကြသေးခင်ကပြီးသွားတဲ့အာဆီယံစီဝေးပေါ့နော်။အာဆီယံစီဝေးပြီးဒီမှာတို့အလဲကြောက်ကြတာဘူးနိုင်ငံရဲ့ထုတ်ပြန်ချက်ထွက်လာတယ်။အဲ့ဒီထုတ်ပြန်ချက်မထွက်ခင်ဖြစ်မယ်ထင်တယ်။ဒီတော်စမအောင်တို့ဒီအမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်ပစံပူပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆာဆာကနေပြီးတော့ဒီအစည်းအဝေးရဲ့သဘောထားနဲ့ပတ်သက်လို့သူရဲ့ထုတ်ပြန်ချက်ထွက်လာတယ်ဆိုတော့ तू ကအာဆီယံအစည်းအဝေးကနေထွက်လာတဲ့ထုတ်ပြန်ချက်ကို तू ကြိုဆိုရဲပေါ့နော်အဲ့လိုမျိုးသူရဲ့ထုတ်ပြန်ချက်မှာစုထားတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဝေဘနာတွေတွေ့ရပါတယ်ဆိုတော့သိကျင်တာကဒီအာဆီယံအစည်းအဝေးရဲ့ထုတ်ပြန်ချက်အပေါ်မှာလူသားညီညီအစိုးရ NUG ရဲ့တရားဝင်ထုတ်ပြန်ချက်ကိုသိပြစီခင်ဗျဟု
တ်ကဲ့အခုဒီမေကွန်းအတွက်ကျေးဇူးတင်ပါတယ်ကိုနည်းနည်း confuse ဖြစ်ကြလို့ပါဒီတုံ့ပြန်မှုနဲ့ပတ်သက်လို့လေအဓိကကတော့ NUG အစိုးရအဖွဲ့ရဲ့သဘောထားကြေညာချက်နဲ့ပတ်သက်လို့ကျမတို့ဒီနေ့ပဲ NUG ရဲ့ cabinet အစည်းအဝေးရှိပါတယ် cabinet အစည်းအဝေးမှာကျမတို့ကအဓိကကတော့ဒီ ASEAN ခေါင်းဆောင်ပိုင်းရဲ့သဘောထားမှတ်ချက်တွေကိုကျမတို့တနိုင်ငံချင်းစီကတော့ပုံသဏ္ဍာန်တစ်မျိုးစီဖြစ်ပါတယ်တချို့နိုင်ငံတွေရဲ့သဘောထားအမြင်တွေကတော့အားရကောင်းတယ်ပေါ့နော်အကျိုးနိုင်ငံတွေကတော့အားရစရာမကောင်းဘူးအဲ့ဒီလိုဂျားထဲမှာမှ consensus သဘောမျိုးယူလိုက်တဲ့အခါမှာနောက်ဆုံးထွက်လာတဲ့ result ပေါ့နော်နောက်ဆုံးထွက်လာတဲ့အဲ consensus အချက်၅ချက်ပေါ့နော်ဒီ၅ချက်ကတော့အဲအားရစရာမကောင်းဘူးဒါဝေဖန်စရာတွေဖြစ်တယ်ဆိုတဲ့အပေါ်မှာကျွန်တော်တို့နားလည်သဘောပေါက်တယ်သို့တော်လည်းပဲတနိုင်ငံချင်းစီအရာအမတန်တက်ကြွပြီးတော့ပြည်သူလူထုနဲ့အတူရက်တည်တယ်ဆိုတဲ့အကြောင်းပုံပုံလေးလေးထုတ်ဖို့ပြောဆိုလာတဲ့အာဆီယံကောင်းဆောင်တွေရှိပါတယ်အဲ့တော့ဒါဒီနှစ်ခုကိုတော့ကျွန်တော်တို့ဖွဲ့ကြတော့အတိမတ်ပြုရရှိပါတယ်ဒီအတွက်ကြောင့်လို့ကျွန်တော်နိုင်ငံတိုင်းဘူညီဌာနအနေနဲ့တော့ဟာဘောနော်သဘောထားထုတ်ပြန်ချက်မထုတ်ပြန်မယ်ねကျွန်တော်တို့အစိုးရအဖွဲ့ရဲ့အဲဟိုဘောနော်ခေါင်းဆောင်ဖြစ်တဲ့ဘူညီချုပ်အနေနဲ့ဒီကိစ္စကိုသဘောထားမကြခင်ထုတ်ပြန်ဖို့ရှိပါတယ်အခုဒီဗီဒီယိုနဲ့ဆွေးနွေးနေစဉ်ကာလမှာကိုပဲထုတ်ပြန်ပြီးတော့သက်ဆိုင်ရာအာဆီယံခေါင်းဆောင်လို့စီကိုပြုပို့သွားဖို့ရှိပါတယ်ဘူညီချုပ်ဦးမန်းအနေနဲ့ထုတ်ပြန်သွားဖို့လို့ရှိပါတယ်ဆိုတော့
ဟုတ်ကဲ့ဆိုတော့ဟိုဘာဆိုတာတော့ကျွန်တော်လည်းအခုမေးနေတဲ့အချိန်မှာပြောလို့မရသေးဘူးပေါ့
အကျံပြင်းတော့ပြောလို့ရပါတယ်
ဟုတ်ကဲ့ပါ
ဟိုဆိုလိုတာကတော့ခုနဒီအချက်၅ချက်မှာပါတဲ့တချို့ကိစ္စတွေဟာတတိနဲ့စောင့်ကြည့်ရမယ့်အနေအထားမျိုးရှိတယ်အဲနောက်ပြီးတော့ခါကြတော့ခုနပြောတဲ့လူသားချင်းစာနာထောက်ထားမှုအကူအညီကိုအဟာစင်တာနေပြီးတော့ပေးသွားမယ်ဆိုတာတွေလည်းကျမတို့ကငင်းပယ်စရာမရှိဘူးမူအားဖြင့်လက်ခံစရာရှိတယ်သို့တော်လည်းပဲအာဆီယံအနေနဲ့တတိချက်တင်တာကဒီhumanitarian crisis လို့ပြောတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအချက်အလက်တွေเนาะဒီ IDP စသဖြင့်ဒီပြင်ဒီလိုဒုက္ခတွေဖြစ်လာရခြင်းရဲ့မူရင်းပြဿနာရဲ့အရင်းအမြစ်ဖြစ်တဲ့အာဏာသိမ်းစစ်ကောင်ဆောင်တွေရဲ့လုပ်ရက်တွေနောက်ပြီးတော့ဒီမြန်မာနိုင်ငံရေးမှာစစ်တပ်ကအငြင်းတန်းဥဆောင်တဲ့အခက်အခဲမှာပါနေတယ်ဆိုတဲ့ကိစ္စတွေဒီကိစ္စတွေကဒါလည်း humanitarian crisis ကိုဖြစ်စေတဲ့အကြောင်းရင်း root cause ပေါ့เนาะဒီ root cause ကိုမမေ့စေချင်ဘူး root cause ကိုဖြေရှင်းတဲ့အရာမှာဒီရင်းမြစ်ပြဿနာကြောင့်ဖြစ်ပေါ်လာတဲ့အတိုင်းပြခိုင်းတာပြဿနာတွေဖြေရှင်းရင်းနဲ့မူရင်းမြစ်ပြဿနာကြီးပေါ်ကမျက်ကွယ်ပြုတ်သွားတာမျိုးဖြစ်တယ်လို့ဆိုတော့ကျမတို့ဟိုထောက်ပြမယ်အချက်တွေပါပါတယ်အဲနောက်တစ်ခုကကြတော့ဒီအဟိုပေါ့ဒီဖန်စီထိန်းသိမ်းခံထားရတဲ့ခေါင်းဆောင်တွေနဲ့ပတ်သက်လို့ထုတ်ပေါ်ပြောဆိုသွားခြင်းမရှိတော့မှကျမတို့ငွေပန်ပြီးတော့ဟိုပေါ့နော် complaint လုပ်ထားတဲ့သဘောအချက်လက်မျိုးတွေပါပါမယ်နောက်တစ်ခုကကြီးညာချက်ရဲ့ပထမချက်ထဲမှာပါတဲ့ violence ပေါ့နော်အကြမ်းဖက်မှုတွေကိုမျိုးနှစ်ဖက်ကမပြုတ်လို့ဖို့လို့ဆိုတဲ့သဘောမျိုးကြီးပါတဲ့အချက်ပေါ်မှာကျမတို့တန့်ွက်သွားဖို့လို့ရှိပါတယ်ဒီအကြမ်းဖက်မှုတွေ violence ကဒီအာဏာသိမ်းစစ်ကောင်ဆောင်တွေကပဲလက်လက်မဲ့ငင်းငန်းစွာဆန္ဒပြနေတဲ့ပြည်သူလူထုအပေါ်မှာတစ်ဖက်သက်ကျူးလွန်နေကျူးလွန်မှုဖြစ်တယ်ဒါကြောင့်မို့လို့ဒီပေါ့နော်သူဒီလိုပေါ့ဒီသက်ဆိုင်ရာပါတီဒီလိုပြောတဲ့အနေအထားမျိုးကကျမတို့ပဲလက်ခံနိုင်ကြရမရှိဘူးလက်ရှိမြေပြင်ပကတိအခြေအနေနဲ့တင့်ကွာနေတယ်ဆိုတဲ့ကိစ္စမျိုးကိုကျမတို့ထောက်ပြပြီးတော့ပြောဆိုလို့ရှိပါတယ်။ဒါအကျဉ်းများအဖြစ်ကျမတို့ဒီသဘောထားထုတ်ပြန်ချက်တွေမှာပါမယ့်အချက်တွေကိုကျမပြောက်ဝေလို့ရပါတယ်။မကြောက်ဘူးဗျာ။ပြောက်ဝေထုတ်ပြန်ပါမယ
်။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီတွေ့ဆုံဝေမြန်ကန်အတန်လွှင့်တဲ့ချိန်ကြာတော့ဒီချက်တွေကိုလူလူကသိရှိပြီးသားဖြစ်ပါလိမ့်မယ်။ဆိုတော့ဒီအာဆီယံအစည်းအဝေးမတိုင်ခင်ကလည်းပဲဒါကအာဆီယံဆိုတာကဟာလာတစ်လုံးကျွန်တော်တို့တွေမော်လူလူကနားလည်လာတာကဒေတာတွေမှာနားလည်လာတာကဘာကနားလည်လာတာကပေပါတိုင်းကစက်ကူကြပေါ့လीเนาะဘာမှအစွဲရှိဦးဥစားဩဇာအာဏာမရှိဘူးဝင်မစွဲရေးဆိုတာတွေဘာတွေရှိတယ်ဆိုတော့အာဆီယံစည်းဝေးကနေပြီးတော့အများကြီးထွက်လာလိမ့်မယ်လို့ညှော်လင့်မထားကြတော့ညာလဲပဲဟဲ့လားအနေနဲ့အများဆိုသလိုတော့ လားဒီအချိန်မျိုးမှာသွားပြီးမှဒီလောက်ကြီးဖြစ်နေတဲ့အချိန်မျိုးမှာပထမအဦးဆုံးနိုင်ငံတကာအစည်းအဝေးဖြစ်တယ်အာဏာသိမ်းစစ်ကောင်စီခေါင်းဆောင်ပွဲမျိုးသွားတက်တယ်ဆိုတာဆိုတော့အားလုံးကစောင့်ကြည့်ခဲ့ကြတာပေါ့နော်အထူးသဖြင့်မြန်မာလူကစောင့်ကြည့်ခဲ့ကြတာပေါ့ဆိုတော့ဒီအာဆီယံအစည်းအဝေးနဲ့ပတ်သက်ပြီးတော့ NUG ကမြန်မာလူထုကိုဒီအစည်းအဝေးပေါ့ဘယ်လိုနားလည်သင့်တယ်ဘယ်အချက်ကိုယူသင့်တယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဓိကအပြင်တော့အခုအာဆီယံရဲ့အခြေအနေပေါ့နော်အာဆီယံရဲ့ကျမတို့လွန်ခဲ့တဲ့10နှစ်15နှစ်ကအခြေအနေနဲ့အခုလက်ရှိအခြေအနေကလည်းမတူတော့သူဘာအခြေအနေကလည်းမတူဘူးမြန်မာပြည်ရဲ့နိုင်ငံရဲ့အခြေအနေရတယ်ဟိုပေါ့နော်မတူဘူးဆိုတာကိုကျမတို့ပြောကြားချင်ပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့အာဆီယံရဲ့ချာတာပေါ့နော်ချာတာကကျမတို့ဒါထူးခြားတဲ့အချက်ဖြစ်တယ်ဒါပေမဲ့ထူးခြားတဲ့အချက်မှာပါလဲဆိုတဲ့အခါကျတော့ကျမတို့ထောက်ပြတဲ့အချက်မှာလည်းပါပါတယ်နော်ဒီဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်မှုနဲ့နောက်ပြီးတော့ constitution နဲ့ကမ္ဘာနဲ့ပေါ့နော်ဖွဲ့အခြေခံဥပဒေအခြေခံနဲ့အဲအစိုးရဖွဲ့စည်းမှုတွေရှိဖို့လို့ good governance ဆိုအရှိတစ်ဖြစ်ပေါ့နော်ဒီမူတွေအပေါ်မှာအခြေခံတဲ့ ASEAN Charter ဆိုတာရှိနေခဲ့ပြီဖြစ်ပါတယ်ဆိုတော့ဒါကတော့ဒီ ASEAN Charter အပေါ်မှာဒါ you know ဥသိမ်းစိန်ပေါ့နော်ဥသိမ်းစိန်ကိုလည်းဒါလက်မှတ်ရေးထိုးခဲ့ကြတယ် ASEAN ခေါင်းဆောင်တွေလက်မှတ်သဘောတူရေးထိုးခဲ့ကြဖြစ်ပါတယ်ဆိုတော့ဒီ guideline principle လို့ပြောရမယ်အဲဒီ Charter တစ်ခုရှိနေတယ်ပေါ့နော်ဒါကတော့ထူးခြားချက်ပေါ့ဒီခင်ကလည်းမထူးခြားချက်ဆိုတော့တစ်ဖက်ကလည်းမရှိနေလဲဆိုတဲ့ခါကျတော့ဒီ Charter ကို၌ကိုကဒီ Charter ကိုနိုင်ငံဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ဘယ်လို accountable လုပ်မလဲပေါ့နော်သူကတာဝန်ယူတာမခံပဲဆိုတော့ accountable mechanism ကတော့ဒီ Charter ရဲ့အားချက်ကိုပြောလို့ရတယ်ပေါ့နော်ဆိုတော့ guideline တော့ရှိတယ်ကိုယ်လည်းပဲဒီ guideline ကိုမလိုက်နိုင်ဘူးဆိုလို့ရှိရင်အရင်ဆောင်ရွက်မဲ့ accountable mechanism ကတော့အားချက်ရှိနေပြီးတယ်ဆိုတာကိုတွေ့ရတယ်ဆိုတော့အများကြီးတော့မျှော်လင့်လို့မရဘူးသို့တော်ညာလည်းပဲမြန်မာနိုင်ငံဟာဒေသရွေးနိုင်ငံတစ်ခုဖြစ်တယ်။ဒါကြောင့်ဒေသရွေးနိုင်ငံတစ်ခုရဲ့ပြဿနာကိုဖြေရှင်းတဲ့အခါမှာဒေသတိုင်းအဖွဲ့အစည်းတစ်ခုရဲ့စူးစမ်းအားထုတ်မှုကတော့မဖြစ်မနေလိုအပ်တယ်ပေါ့။ဒီစူးစမ်းအားထုတ်မှုတွေမှာမရဘူးဆိုရင်တော့တခြားနည်းနဲ့ကျမတို့စူးစမ်းကြရမယ်ပေါ့။ဆိုတဲ့အခါကျတော့ဒီအာဆီယံကျမနားလည်ထားတာကတော့ကမ္ဘာနိုင်ငံကြီးအောက်ပေါ့နော်။အပါအဝင်ခုနပြောတဲ့ကမ္ဘာကုလသမဂ္ဂကလည်းဒီတိုင်းမှာဒေသတွင်းမှာရှိနေတဲ့အဖွဲ့အစည်းတစ်ခုရဲ့စူးစမ်းအားထုတ်မှုပေါ့။ဒေသတွင်းနိုင်ငံနိုင်ငံဖြစ်တဲ့မြန်မာနိုင်ငံရဲ့သူ့ရဲ့ဒေသတွေသူ့ရဲ့အဖွဲ့အစည်းကိုဒေသတွေလို့အခြေခံတဲ့အာဆီယံရဲ့မိသားစုတွေဖြစ်နေတဲ့နိုင်ငံတကာနိုင်ငံအနေနဲ့ဒါစူးစမ်းအားထုတ်ကြည့်တဲ့စူးစမ်းအားထုတ်မှုတစ်ခုလိုပဲကျွန်တော်တို့မြင်ပါတယ်။ဆိုတော့အာဆီယံမှာတော့စီးရေးရပဲဖြစ်ဖြစ်စီးပွားရေးရပဲဖြစ်ဖြစ်သူ့အဖွဲ့ဝင်နိုင်ငံတွေအချင်းချင်းကြားမှာဒီလိုပြင်းထန်တဲ့အရေးယူဆောင်ရွက်မှုမျိုးလုပ်လို့လုပ်တာမရှိတာကတော့ကျွန်တော်တို့ဒါအားလုံးအတွေ့အကြုံရအောင်အဖြစ်သတ်မှုရအောင်သိရှိထားပြီးဖြစ်ပါတယ်။သို့တော်လည်းပဲနောက်ထပ်ဒီချက်ပူတဲ့ကမ္ဘာမိသားစုအတိုင်းအတိုင်းကနေအရေးယူဆောင်ရွက်မှုတွေလုပ်ဖို့ဆိုရင်တော့ဒေတာတွေအဖွဲ့အစည်းတစ်ခုကိုပဲစူးစမ်းအားထုတ်မှုကိုအချိန်ပေးသင့်တယ်လို့ကမ္ဘာနိုင်ငံတွေကပြင်ပယူစပုံရပါတယ်။ဒါကြောင့်မို့လို့ဒီစူးစမ်းအားထုတ်ကြတယ်လို့ကျွန်တော်ဒီဘက်နားလ
ဟုတ်ဟိုနောက်ဆုံးအချက်ပြောသွားတဲ့ဟာကအတော်လေးကိုအချိန်နဲ့ကိုက်နေတယ်လို့ကျွန်တော်ယူဆပါတယ်။ဆိုတော့ဟိုအခုကပြည်တွင်းမှာလည်းပဲအာနာသိန်းနာကိုစန့်ကျင်နေဒီမိုကရေစီပြန်ဖြစ်လာဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကလည်းအပြင်းအထန်ဆက်ဖြစ်နေတာပဲဖြိုခွဲတာတွေနေနေတာတွေကလည်းအပြင်းအထန်ဆက်လုံနေတော့မယ့်စစ်ကောင်စီဘက်ကလည်းကျတော့လူလူအနေနဲ့ကလည်းပဲဒီနိုင်ငံတကာကဟလာဝင်ပြီးတော့ဆွတ်ဖက်ပေးဖို့ဆိုတဲ့ဟာကိုလူလူကတောင်းဆိုကြတယ်မျှော်လင့်ကြတယ်ပေါ့ဒါကအဲနိုင်ငံမှာမဆိုဒီလိုပဲရှိမှာပါမြန်မာလူတွေလူမျှော်လင့်ကြတယ်ပေါ့ဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လဲထူထောင်ရေးလိုလားတဲ့စစ်အာဏာသိမ်းတာကိုစန့်ကျင်ကောက်ကွက်တဲ့လူလူအနေနဲ့နိုင်ငံတကာဖိအားကိုဘယ်လောက်အထိမျှော်လင့်လို့ရကြလဲဘယ်လောက်အထိအားကိုအားထားပြုသင့်တယ်လို့ဒေါ်စင်မောင်တို့လူသားညီညီအစိုးရအနေနဲ့ပြောချင်ပါတယ်ခင်ဗျအ
ဓိကတော့ဒီပကအားဆိုတာဒီဝင်းကလှုပ်ရှားဆောင်ရွက်မှုမရှိဘဲနဲ့ထောက်ခံမှုထိုက်တန်နေပေါ့နော်ထောက်ခံမှုရရှိလာမှာမဟုတ်ပါဘူးအဲ့တော့ဘယ်လှုပ်ရှားမှုကိုပဲကြည့်ကြည့်ကျမတို့ကနိုင်ငံတစ်ခုဒါမှမဟုတ်နိုင်ငံရေးစနစ်တစ်ခုဒါမှမဟုတ်လို့ရှိလို့ရှိရင်လဲတော်လိုင်းတစ်ခုဝေးဖောက်ဖို့ဆိုတာဒီဝင်းကပဲစကြရတာဖြစ်ပါတယ်အထူးအဖြစ်ဒီဝင်းလို့ပြောရင်ခုနပြောတဲ့ပြည်သူလူထုရဲ့နိုင်ငံရေးအင်အားစုတွေရဲ့ဒါဟန်ချက်ညီပြီးတော့ငါတို့ကတော့ဒီလိုလုံးမှဖြစ်တော့မယ်ဒီလိုတုံ့ပြန်မှရတော့မယ်ငါတို့တိုင်းပြည်ရဲ့အခြေအနေကကြမှာဟာငါတို့ကိုယ်တိုင်ပါဝင်မှတုံ့ပြန်မှရတော့မယ်ဆိုတော့စုံချက်တစ်ခုပေါ့နော်ဒီစုံချက်ကအရင်ကိုအရေးကြီးပါတယ်ဒါပြည်တွင်းရဲ့စုံချက်ပေါ့နော်ပြည်တွင်းမှာပြည်သူလူထုရဲ့နိုင်ငံအင်အားစုရဲ့တက်ကြွလှုပ်ရှားတဲ့သူတွေရဲ့အရှိတ်ပြေပေါ့နော်ပေါင်းစုံပြီးတော့ဒီအခြေအနေကိုတော့ငါတို့ဒီလိုတုံ့ပြန်မှရတော့မယ်ဒါငြင်းခံနေရမယ့်အခြေအနေမဟုတ်တော့ဘူးဆိုတဲ့အနေအထားမျိုးမှာတော့စုံချက်ဖြစ်ခဲ့တာပေါ့နော်ဘေကောက်တို့ပြောခံထားရတဲ့တို့တော့ကုစရေရဲ့တက်ကြွလှုပ်ရှားတဲ့သူတွေရဲ့သာမန်နိုင်ငံသူနိုင်ငံသားတွေပေါ့အလွှာပေါင်းစုံကနိုင်ငံသားတစ်ဦးချင်းစီရဲ့ဘလို့ပြောနိုင်ငံရေးအာဏာပေါ့ဒီအပေါ်မှာလက်မခံနိုင်မှုတွေကအရန်ကိုအရေးကြီးပါတယ်ဒါကြောင့်သာနိုင်ငံတကာကလည်းအတန်ရှင်းယူပြီးတဲ့အခါကျတော့ပို့ပြီးတော့ဒီမြန်မာနိုင်ငံရဲ့ issue ကို အာရုံစိုက်လာတယ်ဖြေရှင်းရမယ်အနေထားဖြစ်လာတယ်လို့ဒီမှာပြကြတာဖြစ်တယ်ဆိုတော့ဘယ်လောက်ထိဟိုခုနကအကိုမေးသွားတယ်မေးခွန်းမှာပါတယ်နောက်နိုင်ငံတကာဟိုဘယ်လောက်ညှော်လင့်လို့ရမလဲဆိုရင်နိုင်ငံတကာကိုကျမတို့စူးစမ်းအားထုတ်ရင်အားထုတ်မှုရှိသလောက်ညှော်လင့်လို့ရတယ်ကျမတို့ပြည်တွင်းကသက်ဆိုင်တဲ့သူတွေကျမတို့ကိုယ်တိုင်ပေါ့နော်စူးစမ်းအားထုတ်မှုမရှိဘဲနဲ့တော့ဘယ်သူစီကအကိုအညီထောက်ခံမှုအားပေးမှုမှာကျမတို့ညှော်လင့်လို့မရပါဘူး
တတိယဖြစ်တော့လက်တယ်မကူခင်ကိုကအရင်ညှိရမယ်အတေပဲပေါ့နော်ဒေါ်စင်မောင်
ဟုတ်ပါတယ်ဟုတ်ပါတယ်
ဆိုတော့အခုကတော့အားထုတ်နေကြပါတယ်ဒေါ်စင်မောင်တို့လည်းအားထုတ်နေကြတယ်လူဒုကလည်းပဲအားထုတ်နေကြတယ်တာမန်လူဒုကအစအားထုတ်နေကြတာတွေကျွန်တော်တို့အဝေးကနေပြီးတော့တွေ့နေရပါတယ်ဆိုတော့နိုင်ငံတကာရဲ့ဒီထိရောက်တဲ့ဝင်ရောက်ဆွဲဖက်မှုရှိမလာဘူးဆိုရင်မြန်မာလူဒုအနေနဲ့စစ်အာဏာရှင်ကိုဘယ်လောက်အထိဆက်ပြီးတော့များတောက်ခံပြီးတော့စန့်ကျင်နေနိုင်အောင်မှာပါလဲဒေါ်စင်မောင်ကြီး
ဒီတိုင်ပွဲကတော့ပြောရမယ်ဆိုရင်ဒီအခင်းအကျင်းကပေါ့ကျမတို့ဘသူနဲ့မှတိုင်ပင်မထားဘဲနဲ့ဆွေးနွေးမထားဘဲနဲ့စုံချက်တစ်ခုကိုရောက်ရှိနေတဲ့အနေအထားလို့ပြောလို့ရတယ်။နားလည်မှုပေါ့နော်။ကျမတို့နိုင်ငံရေးကနားလည်မှုခံစားမှု။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျမတို့ဘယ်တော့မှနိုင်ငံရေးမှာဟလာစိတ်ဝင်စားမှာမဟုတ်ဘူး။ဟိုထင်ထားတဲ့မျိုးဆက်တွေကိုယ်တိုင်ကဘာပဲပြောပြောဥဆောင်ပြီးတော့ပါဝင်လာကြတဲ့အခင်းအကျင်းတစ်ခုဖြစ်ပါတယ်။ဆိုတော့ဒါကဘာကိုပြောချင်လဲဆိုတော့ကျမတို့တွေလာအခုအနေအထားပါလဲဆိုတော့ဘသူကမှနိုင်ငံရေးမှာစီနီယာဂျူနီယာမရှိတော့အားလုံးဟာအခုเนาะဟိုဟိုးလုံးကမျိုးဆက်တွေကနေစလို့အခုနောက်ဆုံးမျိုးဆက် generation တွေအထိကျမတို့အတိုင်းပြည်ပေါ်မှာအာဏာရှင်ခြေမချနိုင်ရေးအတွက်လုပ်ကိုလုံးဝဖြစ်တော့မယ်ဒီတစ်ပွဲဟာဒီတစ်ပွဲမှာမှငါတို့အနိုင်မတက်နိုင်လို့ရှိတယ်တစ်သက်လုံးနောက်မျိုးဆက်တွေဒီမျှော်လင့်စရာမရှိတော့ဘူးဆိုတော့ဒါခံယူချက်မျိုးအမြင်မျိုးအမြော်အမြင်မျိုးနဲ့တော်ဒီတိုင်ပွဲကိုတိုက်နေကြတာဖြစ်တယ်။ဒါကြောင့်မနိုင်နိုင်အောင်လို့ပြတ်ကြမှာဖြစ်တယ်။ဒီပွဲဟာကျမတို့တည်ရပွဲမဟုတ်ဘူး။တည်ရပွဲမဟုတ်ဘူး။ဒီတပွဲကျမတို့အနိုင်သာတော့အနိုင်ဆိုတဲ့နေရာမှာဒီမိုကရေစီနဲ့အမှုရေးနဲ့ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးအတွက်ပေါ့နော်။ဒီရီမန်းချက်ပန်းနိုင်ကိုအရောက်သွားမဲ့အနိုင်မျိုးပါ။ဆိုတော့ဒီအခင်းအကျင်းကိုမထူထောင်နိုင်ဘူးဆိုလို့ရှိရင်ကျမတို့တစ်သက်လုံးနောက်ပဲမျိုးဆက်မှပြန်လာနိုင်တော့မယ့်အနေအထားမဟုတ်ဘူး။ဒါဟာအခွင့်အရေးတရားဖြစ်တယ်။နောက်ဆုံးအခွင့်အရေးတရားဖြစ်တယ်။ဒါကြောင့်မို့လို့ရှိသမျှအားကုန်ပုံစိုက်မလျှော်တော့ဆွဲလုံးလားနဲ့ဒါသွားကြမယ်ဆိုတာကျမတို့တွေ့ကြည့်ရဲ့စကားပြောကြည့်ရဲ့အဖွဲ့အစည်းတိုင်းလူငယ်တိုင်းတာမန်နိုင်ငံသားတွေရဲ့စိတ်ထဲမှာဒီစိတ်ကတင်းထောင်နေတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီတိုက်ပွဲဟာကျမတို့ကနိုင်ပါပါအနိုင်ကိုတိုက်ကြမယ်တိုက်ပွဲဖြစ်ပါတယ်လို့ကျမပြောချင်တယ်
ကျွန်တော်ကရှစ်ရှစ်မျိုးဆက်လို့ပြောကြတဲ့မျိုးဆက်ထင်မှာပါတာပေါ့လေနော်အဲရှစ်ရှစ်ကိုကျွန်တော်ကကိုယ်တွေ့မျက်မြင်ကြုံခဲ့ရတယ်ဟလာဒီနောက်ပိုင်းလှုပ်ရှားမှုတွေကိုလည်းပဲကြုံခဲ့ရတာရှိတယ်လို့ပြန်ကြားခဲ့ရတာရှိတယ်ဆိုတော့ကျွန်တော်နားလေတော့88လှူရှားမှုကနေစပြီးတော့နောက်ပိုင်းလှူရှားမှုတွေမှာပေါ့နော်မဟာဗျူဟာနီးဗျူဟာအခိုင်အမာရှိသလားဆိုတဲ့မေးခွန်းရှိပါတယ်အဲရေရှည်အမျှော်အမြင်ဘယ်လောက်ရှိသလဲရေရှည်ဟလာစီမံကိန်းချထားတာဘယ်လောက်ရှိသလဲဆိုတာမျိုးတွေရှိပါတယ်ဆိုတော့ဒီနေ့ကာလမှာမြို့သားညီညီရေးအစိုးရအနေနဲ့အနေအဆုံးအဖြစ်ပေါ့နော်ဒီဒေါ်လာရေးကဘယ်လောက်ကြာနိုင်တယ်ဆိုတဲ့ရေရှည်အမြင်ဒါ vision ပေါ့နော်အဲ့ဒါအပါအဝင်ခိုင်မာတဲ့မဟာဗျူဟာနီးဗျူဟာတွေရှိထားပြီးပါပြီလားတော့စမော
ဟုတ်ကဲ့ဒါကသူကြက်ကြက်ပေါ့နော်88နဲ့မတူတဲ့အခုဒီ2000ဒီ21မှာဖြစ်ပေါ်လာတဲ့အခင်းအကျင်းရဲ့သူကြက်ကြက်လို့ပြောလို့ရပါတယ်ဥပမာအားဖြင့်ပြောရမယ်ဆိုလို့ရှိရင်ဒါ88ကလူမှုရဲ့ legitimacy ပေါ့လူမှုရဲ့လှုပ်ရှားမှုပေါ်မှာအခြေခံပြီးတော့ပဲသွားတာဖြစ်တယ်ပေါ့နော်နောက်ပြီးတော့မှသူကအဲ့ပေါ်မှာအခြေခံပြီးမှ90ရွေးကောက်ပဲသွားတာဖြစ်တာအခုဖြစ်ပေါ်လာတဲ့အခင်းအကျင်းအကြတော့လက်ရှိအစိုးရပြည်သူလူထုကနေပြီးတော့ရွေးကောက်တင်မြှောက်ခံထားရတဲ့အရသာအများစုပေါ့လေနော်ဒီ2825ရာခိုင်နှုန်းကတက်ကပေါင်းနေတယ်ဒါပေမဲ့အများစုကဟလာအရသာကိုလွတ်လပ်စွာရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရရဲ့လက်ထဲကနေပြီးတော့မှအာဏာကိုလွှတ်ယူသွားတာဖြစ်တယ်နော်88လုံးကကြတော့သူတို့ပေးထားတဲ့မဲတွေကိုမတရားလုပ်တယ်လို့မခံစားရဘူးအခုကကြတော့ခုနပြောတဲ့သူတို့ဒီကိုဗစ်ကာလကြီးမှာသက်ဆွန့်ဆန့်ပြားထွက်ပြီးတော့နော်သူတို့ရဲ့ဆန္ဒကိုလွတ်လပ်စွာထုတ်ပေါ်ခဲ့တာတဲ့မဲတွေကဒါပေါ့နော်မထော်မနှင်းလုပ်တယ်ဒါတယောမောကလုပ်တယ်ဆိုရင်ခံစားချက်ပေါ့နော်ဒီအမြင်ကလည်းရှိတယ်ပေါ့ဆိုတော့ဒါကတစ်ချက်အဲ့ဒီ legitimacy ကတော်တော်လေးကောင်းတယ်ပေါ့နော်အားသာတဲ့ချက်ဖြစ်တယ်လို့လွန်ခဲ့တဲ့9နှစ်အတွင်းမှာကျွန်တော်တို့ရခဲ့တဲ့အတိုင်းပြည်အုပ်ချုပ်တယ်နောက်ပြီးတော့ထွက်တော်ကိုယ်စားလှယ်ပြုလုပ်ခဲ့တဲ့အတွေ့အကြုံတွေဒီသူလူလူနဲ့ကြားမှာရှိခဲ့တဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးတွေပေါ့နော်ဒါတွေကလည်းကျွန်တော်တို့အတွက်ပြီးဆောက်ထားပြီးသားဖြစ်နေတယ်ဘယ်လိုလုပ်ရမလဲဘယ်လိုပန်းရမလဲအဲ့တော့ခုနကပြောတဲ့မဟာဗျူဟာနီးဗျူဟာနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကဒီ27အရာစုပင်လို့ပေါ့နော်။ဗမာပြည်ရေးကိုစဉ်းစားမယ်ဆိုလို့ရှိရင်ဗမာပြည်နိုင်ငံရေးကိုစဉ်းစားမယ်ဆိုတိုင်းသားအရေးဖက်ဒရယ်ရေးကိုဖယ်ထားပြီးတော့တိုင်းပြည်တခြားရေးနဲ့ပြည်ပြောင်းလဲရေးကိုကျမတို့စဉ်းစားလို့မရပါဘူး။ဒီနှစ်ခုကဖွဲ့ထားလို့မရဘူး။ပြည်ပြောင်းလဲရေးလုပ်မယ်။ဗမာပြည်နိုင်ငံရေးကိုစဉ်းစားမယ်ဆိုရင်တိုင်းသားအရေးဖက်ဒရယ်အရေးကို က်ွယ်ပြုပါရင်ဒါအကျဆုံးပါပဲဖြစ်ပါဆိုတော့ဒီကိစ္စအရေးကိုလည်းတို့ရောပြီးခဲ့တဲ့9နှစ်မှာစစ်ခေါင်းဆောင်တွေပါလို့ဆွေးနွေးရတာအကန့်အသတ်ရှိတည်ကြအောင်တို့ရောတိုင်းရင်းသားနဲ့တိုင်းအဖွဲ့အစည်းတွေတိုင်းသားနိုင်ငံရေးပါတီနဲ့စတိတ်မူလာတွေကြားထဲမှာထိုက်တဲ့ထိတွေ့မှုအဆက်အသွယ်ကျွန်တော်တို့ရှိခဲ့တယ်ကျွန်တော်တို့အားရလောက်အောင်တော့မရှိခဲ့ဘူးကျွန်တော်တို့စိတ်တိုင်းကြတော့မဖြစ်ခဲ့ဘူးသို့တော့ဒီဆွေးနွေးပွဲတွေမှာကျွန်တော်တို့ဆုံးခဲ့ကြတယ်နော်ဆိုတော့အဲ့ဒီအကယ်လီပါတော့ပြန်ဖြစ်လဲဆိုတော့အခုဒီချိန်မှာကြတော့ကျွန်တော်ဒါကြောင့်မို့လို့ပဲ Federal Charter ဆိုပြီးတော့ကျွန်တော်တို့အပိုင်းထွက်လာတာဖြစ်တယ်ဆိုတော့အခုကျွန်တော်တို့ဒီအခု CRPH ပဲဖြစ်စေနောက်တစ်ခုကအခုထွက်ပေါ်လာတဲ့ NUG ပဲဖြစ်စေဒီတိုင်းအဖွဲ့အဖွဲ့လိုက်ုံနဲ့ပြီးသွားတာမျိုးမဟုတ်ဘူးလူတွေအဲဘောနော်မတူတဲ့ background ကတိုင်းသားတွေပါရင်ပြီးတော့ထွက်တာမျိုးမဟုတ်ဘူးလေဒီအဖွဲ့အစည်းကဘာလုပ်လဲဈာကာလအခုဈာကာလပေါ့နော်အခုဈာကာလမျိုးသားညီမျိုးတွေအစိုးရလို့ဆိုပါဘူးဒီဈာကာလမှာကျွန်တော်တို့ဘာလုပ်ကျွန်တော်တို့ရဲ့ mission ကပါကျွန်တော်တို့ရဲ့ mission ကပါအဲ့တော့ဒီဈာကာလမှာလုံရင်းနဲ့မှတပြိုင်တည်းထဲခုနပြောတဲ့ဒီစစ်ကောင်စီကိုရဲ့ဘူပေါ့နော်ဒီ challenge လုပ်ပြီးတော့သူတို့ကိုတိုက်ခိုက်ရင်းနဲ့မှနောက်ထွက်ပေါ်လာမဲ့အခြေအနေတစ်ခု political setting တစ်ခုပြောင်းသွားလို့ရှိရင်လုံမဲ့အခင်းကျင်းပေါ့နော် transition ပေါ့အဲ့ခါကျမှအသွင်ကူးပြောင်းရေးကာလအစိုးရဆိုတာဖြစ်လာဆိုတော့အဲ့ဒါဖြစ်လာအဲ့ဒါဒီပဲအသွင်ကူးပြောင်းရေးကာလမှာလုပ်မယ်ဆိုရင်အခုဒီဈာကာလယာယီပေါ့နော်ဒီအမျိုးသားညီညွတ်ရေးအစိုးရလက်ထက်မှာအခုကျွန်တော်တို့ federal ရေးရဝန်ကြီးဌာနဆိုပြီးတော့ဖွဲ့လိုက်တာဒီဘာလဲဆိုတော့အနာဂတ်အတွက်ကျွန်တော်တို့ရဲ့ vision ပါပဲเนาะအဲ့တော့ federal နဲ့ပတ်သက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆွဲမယ်နောက်ပြီးတော့လာမယ့်ဖြစ်ပေါ်လာမယ့်နိုင်ငံရေးအခင်းအကျင်းတစ်ခုအတွက်မှာကျွန်တော်တို့ကကြိုပြီးတော့ဒီမှာစဉ်းစားပြီးတော့ပြင်ဆင်ထားတယ် federal အတွက်ပေါ့เนาะဒီဆွေးနွေးရင်းနဲ့အဲ့ဒီအခင်းအကျင်းကိုသွားတော့ကျွန်တော်တို့ရဲ့ vision mission ကအရန်ကိုရှင်းပါတယ်အခုဂျာကာလမြို့သားညီမျိုးတွေအစိုးရသည်ဒီလိုလိုကရွေးကောက်ပင်ရောက်ခံလိုက်တဲ့ဒီအောင်စုလွတ်တော်ကိုယ်စားလှယ်တွေရဲ့တိမှတ်ပြုမှုဒီတရားဝင်မှုပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ယာယီမြို့သားညီမျိုးတွေအစိုးရဂျာကာလမြို့သားညီမျိုးတွေအစိုးရဖွဲ့စည်းလိုက်တယ်ဘာတွေလုပ်မလဲဆိုတာကိုအခုဒီ Federal Charter လို့ပြောတဲ့ Part 1 Part 2မှာကျွန်တော်တို့ပါတဲ့အတိုင်းကျွန်တော်တို့ဆောင်ရွက်မယ် Part 2ကလည်းဖြစ်ပေါ်လာတဲ့နိုင်ငံရေးအခြေအနေတွေပေါ်မှာမူတည်ပြီးတော့ပြုလွယ်ကြောင်းလွယ်ဖြစ်တဲ့ living document လို့မျိုးနဲ့ကျမတို့အလုပ်ပြန်လုပ်ထားတာဖြစ်တယ်။ဒါပေမဲ့ principle အချင်းတော့ကျမတို့က charter ရဲ့ part 1မှာတော့ဘယ်လိုသွားမလဲ။တိုင်းပြည်ကိုတော့ဒီလိုတည်ဆောက်မှရမယ်ဆိုတော့ကျမတို့ဆွေးနွေးခဲ့ကြတဲ့ stakeholder တွေဈာထဲမှာဒါကဘုံသဘောတူညီချက်အနေနဲ့အခြေခံမှုချမှတ်ထားပြီးတာဖြစ်တယ်။ဆိုတော့ကျမတို့ရဲ့မဟာဗျူဟာနည်းဗျူဟာကဘာလဲလို့ပြောလို့ရှိရင် federal charter ဖြစ်ပါတယ်လို့ကျမပြောချင်တယ်
။ဟုတ်ကဲ့ပါ။ဆွေးကြောပါဆိုပြီးတော့ဟလာဒီကုလသမဂ္ဂပဲဖြစ်ဖြစ်ဟလာ ASEAN ပဲဖြစ်ဖြစ်စသည်အားဖြင့်ဟလာနိုင်ငံတကာကနေပြီးတော့တခြားနိုင်ငံတစ်ခုခုကပဲဖြစ်ဖြစ်တဖွဲ့ဖွဲ့ကပဲဖြစ်ဖြစ်ဟလာစစ်ကောင်စီနဲ့ဟလာ CRPH အကြားမှာ NUG အကြားမှာစကားပြောဖို့ဂျာဝင်ညှိနှိုင်းပြီးဆိုကြပါစို့နော်ဆိုတော့ NUG အနေနဲ့စစ်ကောင်စီနဲ့စပြီးတော့စကားပြောဖို့အဆင့်အတွဲတင်ကြိုသတ်မှတ်ချက်တစ်ခုခုဥမာဒါရမှဒီချက်ရမှဒီချက်ကလိုက်ဒီချက်ကိုလိုက်လျောမှဆိုတာဟာမျိုးထားပြီးတော့မှစကားပြောမှလားဒါမှမဟုတ်ရင်ဘာတင်ကြိုသတ်မှတ်ချက်မှမထားဘဲနဲ့စကားပြောမှလားပြောမဲ့ဆိုတဲ့အစီအစဉ်မျိုးရောရှိပါသလားတို့စင်မောင်
ဟုတ်ကဲ့အဒီမေးခွန်းကအရင်ကောင်းတဲ့မေးခွန်းပါဆိုတော့ကျမတို့စတင်ပြီးတော့ပေါ့နော်အာနာသိန်းနဲ့ February လတရက်နေ့တုန်းကဆိုလို့ရှိရင်တော့ပုံသဏ္ဍာန်တစ်မျိုးနဲ့ဖြစ်တယ်အဲ့အချိန်တုန်းကတော့ dialogue က30မျိုးပဲဒါပေမဲ့အခု2လကျော်3လနီးပါးကြာလာပြီးတဲ့ကာလမှာစစ်ကောင်စီကအင်မတန်မှသွေးဆွန်းသွားပြီးပြည်သူလူထုရဲ့အသက်တွေအများကြီးပေးခဲ့ရပြီးဖမ်းဆီးထိန်းသိမ်းခံထားရတဲ့လော်ပေါင်းစုံကနိုင်ငံကောင်းဆောင်တွေအပါအဝင်ပေါ့နော်တာမန်အရက်သူအရက်သားနိုင်ငံလူနိုင်ငံသားမျိုးစုံနှိမ့်ပတ်နှိမ့်ဆက်ခံရတဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့အခြေအနေဖြစ်သွားတယ်ဒီအခြေအနေမှာကျမတို့ကပါတီကျိုးသတ်မှတ်စည်းကမ်းမှာမပါပဲသွေးဆွန်းဆွေးနွေးဖို့ဆိုတာတော့အင်မတန်နိုင်ငံရေးအရအမိုင်မဲလုံရကြတယ်မဖြစ်သင့်ဆိုတော့ကျမတို့ကတစ်ချက်ဖန်စီချင်းသိမ်းခံထားရတဲ့ခေါင်းဆောင်တွေပေါ့နော်။ကောင်ဆန်းစုကြည်နဲ့သမရာကြီးဥဝင်းင်းတို့အပါအဝင်တာမန်အရက်သားပေါ့နော်။ဟိုတက်ကြွလှုပ်ရှားတဲ့သူတွေအဆုံးအားလုံးကိုလှုပ်ပေးရမယ်။ပြီးလို့ရှိရင်နောက်တစ်ချက်ကဒီစစ်ကောင်းဆောင်တွေအခုဒါအင်မတန်ပြည်သူတို့အခုကျမတို့စကားပြောနေတဲ့အချိန်မှာကိုပဲရန်ကုန်မြို့လိုနေရာမျိုးတွေမှာတခြားဒေသတွေမှာနော်လူတို့ကို threat တန်းဖြစ်နေတဲ့ရေးမီနေအောင်ကြောက်နေအောင်နော်ချင်းချောက်ပဲနှိမ့်ပတ်နှိမ့်ဆက်နော်ဒီလူလူရဲ့ပစ္စည်းတွေကိုလုမယ်အဲဒီလိုနေထားမျိုးတွေပေါ့နော်ဆိုတော့လုံနေတဲ့အခင်းချင်းတွေနောက်ပြီးလူမျိုးတတ်တယ်နှိမ့်ပတ်နှိမ့်ဆက်တယ်အခုနှိမ့်ပတ်နှိမ့်ဆက်တဲ့ပုံတွေဖန်ဆီးထိန်းသိမ်းခံရတဲ့သူတွေဆိုလည်းဘယ်လောက်နှိမ့်ပတ်နှိမ့်ဆက်ခံရတယ်လဲဆိုတာပုံတွေနဲ့ထုတ်ပြတယ်စသဖြင့်ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအရာအကြမ်းဖက်မှုတွေရှိဆိုတော့ဒီအကြမ်းဖက်မှုတွေကဘယ်ကလာတာလဲဆိုလို့ရှိရင် structural violence လို့ပြောတယ်ဖွဲ့စည်းပုံမှာရောမြန်မာနိုင်ငံရေးဥဆောင်မှုအခန်းကဏ္ဍမှာတက်မတော်ကပါဝင်ရမယ်ဆိုတဲ့ concept အဲ့ဒီအခြေခံကြီးပေါ်က structural balance ကိုဖြစ်စေတယ်လို့ ကျမတို့ယူဆတယ်။အဲ့ဒီ structural violence ဒီ physical violence เนาะနောက်ပြီးတော့ဒီစိတ်ပိုင်းဆိုင်ရာ psychological violence ကိုဖြစ်စေတဲ့ structural violence ကိုမပြင်ဘဲနဲ့ကျမတို့စကားပြောဖို့ဖြစ်နိုင်အောင်ဒါတွေကိုသဘောတူဖို့ကျမတို့လိုပါတယ်။အဲ့တော့တစ်ချက်ကပြောရမယ်ဆိုလို့ရှိရင်တော့ fancy ထိမ့်သိမ်းထားတဲ့သူတွေလွတ်ရမယ်။ပြီးလို့ရှိရင်ဒီခုနဖြစ်ပေါ်ခဲ့တဲ့ crime against humanity လို့ကျမတို့ပြောလို့ရတယ်လူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ဖြစ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဒီကောင်းဆောင်တွေကတာဝန်ယူမှုတာဝန်ခံမှုရှိပါတယ်ဆိုတဲ့အကြောင်းကိုသိကြစေပြီးတော့မှကျမတို့ကစကားပြောလို့ရပါလိမ့်မယ်မဟုတ်လို့ရှိရင်တော့ဒီတိုင်းပြောဖို့လို့ကျမတို့မဖြစ်နိုင်ပါဘူးဒါဆိုရင် impunity ရသွားမယ်ဒီတစ်ခေါက်တော့ကျမတို့က impunity ထပ်ပေးလို့ရှိရင်နောက်တစ်သက်လုံးမျိုးဆက်တိုင်းပြင်းလို့ခွင့်ရသွားမယ်ဒီလေးကြီးကိုကျမတို့ဖြောင်းမှရမယ်လို့ပြောချင်ပါတယ်
ကျွန်တော်မေးခွန်းတော့မဟုတ်ပါဘူးကျွန်တော်ပြည်သက်တည်းကျွန်တော်မြင်သိတဲ့ဟလာဒီမှာပြည်တွင်းကလူတွေကပြောခဲ့ပြောတဲ့ဟိုစကားလေးကျွန်တော်တော်စမောင်တို့ကိုကျွန်တော်ဟိုဒီကနေပြီးတော့ကျွန်တော်ပြောချင်တာပါအမျိုးသားရင်ကြားစီအမျိုးသားပြန်လဲတင်းမြဲကြီးဒီတစ်ချိန်မှာတော့ဟလာခုနလိုဖြစ်ခဲ့တာတွေအတွေ့တာဝန်ယူမှုတာဝန်ခံမှုဖြစ်ရှိမှုမရှိဘဲနဲ့အမျိုးသားရင်ကြားစီအမျိုးသားပြန်လဲတင်းမြဲကြီးဆိုတဲ့စကားပြောလာရင်တော့ဘယ်သူဖြစ်ဖြစ်တွေ့ပြီးဟေ့ဆိုတဲ့စကားမျိုးတွေတော့ကြားပါတယ်တော်စမောင်တော်စမောင်တို့လည်းဒီစကားတွေကြားမယ်လို့ကျွန်တော်ထင်ပါတယ်ဒီကြားပြီးတာအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟိုကျွန်တော်လို့ပဲအဲဒီလိုမျိုးမီဒီယာတွေရှိမှသာလေကျွန်တော်တို့ဘာတွေလုပ်နေလဲကျွန်တော်တို့နိုင်ငံရဲ့ရည်ရွယ်ချက်ကဘာတွေလဲဆိုတော့ပြည်သူလူထုတစ်ဆင့်ညှောက်ရင်းကြားနေတာဖြစ်ပါတယ်အခုလိုအချိန်မျိုးမှာကျွန်တော်တို့အတွက်အပူပြီးတော့မှမီဒီယာတွေကအရေးကြီးနေပါလိမ့်မယ်ကျေးဇူးများတင်ပါ